အမေရိကန်နဲ့တရုတ်ချက်ကဆက်ဆက်ရေးတင်းမာနေတာတွေကိုဖြည့်ရှင်းနိုင်ဖို့ကြိုးပမ်းမှုအဖြစ်အမေရိကန်ဘန်တာရေးဝန်ကြီးဂျင်းနဲ့ယဲလင်ဟာကြာသပတေးနေ့မှာတရုတ်နိုင်ငံခီးစဉ်စတင်ပါမယ်။တနင်္ဂနွေနေ့ထိကြာမြင့်မဲ့ခီးစဉ်အတွင်းယဲလင်ဟာတရုတ်အကြီးတန်းအရာရှိတွေနဲ့တွေ့ဆုံမှာဖြစ်ပြီးဘန်တာရေးဖွံ့ဖြိုးတိုးတက်မှုနဲ့ကမ္ဘာလုံးဆိုင်ရာမက်ခရိုစည်းပွားရေးအပါအဝင်ကိစ္စရပ်တွေမှာနှစ်နိုင်ငံဆက်သွယ်ရေးပိုမိုခိုင်မာနှက်ရှိုင်းလာစေဖို့သမရဂျိုးပိုင်တင်ရဲ့ညွှန်ကြားခြင်းနဲ့အညီဆွေးနွေးတော့ဖို့ရှိတယ်လို့ဘန်နာရေးဌာနကဒီသတင်းပတ်အစောပိုင်းမှာသတင်းထုတ်ပါတယ်။ပေကျင်းမှာရှိနေစဉ်အတွင်းဝန်ကြီးရေလင်းဟာကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံကြားဆက်ဆံရေးကိုတာဝန်သိစွာစီမံခန့်ခွဲဖို့နှစ်နိုင်ငံလုံးနဲ့သက်ဆိုင်နေတဲ့ကဏ္ဍတွေမှာဓာတ်ရိုက်ဆက်သွယ်ပြောဆိုပြီးကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုဖြည့်ရှင်းဖို့အတူတကွလှုံ့ဆော်သွားနိုင်ရေးအရေးပါမှုကိုတရုတ်အရာရှိတွေနဲ့ဆွေးနွေးမှာဖြစ်ကြောင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။အမေရိကန်အနေနဲ့တရုတ်နိုင်ငံနဲ့ကောင်းမွန်တဲ့စီးပွားဆက်ဆံရေးကိုလိုလားပြီးကုန်သွယ်မှုနဲ့ယင်းနှိမ့်မြှုပ်နှံမှုတွေကိုလုံးဝရပ်ဆိုင်းလိုက်တာမျိုးကနှစ်နိုင်ငံလုံးမှာရောကမ္ဘာစီးပွားရေးအတွက်ပါမတိမငြိမ်ဖြစ်စေမယ်လို့ဘန်နာရေးဌာနကအကြီးအကဲရရှိတဲ့ဥကလည်းသတင်းထောက်တွေကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကပြောပါတယ်ရင်လာကနိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်နဲ့တရုတ်သမ္မတရှီကျင်းပင်တို့ဘေကျင်းမှာတွေ့ဆုံခဲ့ကြပြီးအမေရိကန်တရုတ်ဆက်ဆံရေးတည်ငြိမ်စေဖို့နဲ့သဘောထားကွဲလွဲနေတဲ့နယ်ပယ်တွေကနေတဆင့်ပြိပခတွေမဖြစ်ရနှစ်နိုင်ငံလုံးကအမှတ်ခံချက်ပေးဖို့သဘောတူခဲ့ပြီးအခုရေလင်းရဲ့ခီးစဉ်ပေါ်ပေါက်လာတာပါရှင်။